မျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်နဲ့ချီပြီးတော့မလေးရှားနိုင်ငံကိုလှည့်နေလူမောင်ခိုကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ကတားဆီးနိုင်ကြတယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။ကောက်ဆစ်စစားဒုက္ခတွေစခန်းကအနည်းဆုံးလူ69ယောက်ကိုတခြားရိုဟင်ဂျာတွေသွားနေပြီးတဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကတိပေးပြီးတော့လူမောင်ခိုကူးသူတွေကခေါ်လာတဲ့အကြောင်းရေးကပြောပါတယ်။ဒီလိုလှည့်နေလူမောင်ခိုကူးမယ်ဆိုတဲ့လျှို့ဝှက်တဲ့တင်ရရှိခဲ့တဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေးငယ်17ယောက်ပါဝင်ရိုဟင်ဂျာတွေကိုတွားရောက်ကယ်ဆယ်ခဲ့ပြီးတော့ဒုက္ခတဲ့စခန်းတွေကိုပြန်ပို့ပေးမှဖြစ်တယ်ဆိုပြီးတော့ရဲဝင်တဲ့ Abdul Khair ကပြောပါသေး။ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမလေးရှားနိုင်ငံကိုလင်းနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာဦးရေတိတိတတ်တာတိုးလာတယ်လူလေရဲကပြောပါသေး။2015ခုနှစ်လူမောင်ခိုကူးမှုတိုက်ဖြစ်ရေးနောက်ပိုင်းလေးစီးပြေဒုက္ခတွေပြီးမလေးရှားနိုင်ငံကိုတတ်တုပ်လိုက်ထပ်ရောက်လာမှာကိုအာဏာပိုင်တွေကစွဲနေကြပါသေး။2015ခုနှစ်တုန်းကတော့ကပ်ပလီပင်လယ်ပြင်ကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တဲ့ရွှေကြာ2000ခွဲလောက်ရှိပြီးတော့ပြည့်ကျက်သိမ့်နေတဲ့လေတွေမှောက်တဲ့အတွက်လည်းလူတူတော်များများရင်းနှီးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာ2019ခုနှစ်ကပရိခါရီကြောင့်ရွှေကြာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဖွဲ့ကြီးတွေကပြောပါတယ်။ရွှေကြာဆွေရဲ့အသုံးနှုန်းကိုလက်ခံမထားတဲ့မြန်မာဆွေရကတော့ဒုက္ခတွေပဲနေရပြန်နိုင်ရေးလှုပ်ဆောင်နေတဲ့အကြောင်းပြောဆိုနေပါတယ်ရှင်။